ဗြိတိန်ပြည်မှဒုတိယမြောက်အဲလစ်ဘက်ဟာတိတ်ခါရှိပြီးဂုံတည်ရည်နဲ့ပြည်ဆောင်သူတာဝန်ကိုဦးစားပေးထားရသူအဖြစ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။လန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာတနင်္လာနေ့ကျင်းပမယ့်ကွယ်လွန်သူပြည်မကြီးအဲလစ်ဘက်ရဲ့ဇာပနာကိုတက်ရောက်ဖို့ရောက်နေတဲ့အမေရိကန်သမ္မတနဲ့သမ္မတဂရော့ဂျေးဘိုက်ဒန်တို့ဟာတနင်္ဂနွေနေ့ကဝမ်းနဲ့မှတ်တမ်းမှာလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။
So to all the people of England, all the people of the United Kingdom, our hearts go out to you. And
England ကပြည်သူတွေ, UK ကပြည်သူအားလုံးနဲ့အတူထပ်တူခံစားရပါတယ်။နှစ်ပေါင်း80ကျော်ဗီမာကြီးကိုရရှိခဲ့တာဟာကံကောင်းလှပါတယ်။ကျွန်တော်တို့အားလုံးအတွက်လည်းကံကောင်းခဲ့ပါတယ်။သူ့ကြောင့်ကဘာကြီးပူပြီးတာယာခဲ့ပါတယ်လို့လန်ဒန်ကဘတ်ကင်ဟမ်နန်တော်အနီးတော်ဝင်မိသားစုပိုင်းလန်ကာစတာဟောက်စ်မှာသမ္မတဘိုက်ဒန်ကဝမ်းနဲ့မှတ်တမ်းကို3မိနစ်အချိန်ယူရေးခဲ့ပြီးနောက်ပြောဆိုခဲ့တာပါ။ဗီမာကြီးကြောင့်ကွယ်လွန်သူသူမိခင်ကိုအမှတ်ရမိတယ်လို့လည်းသမ္မတဘိုက်ဒန်ကပြောပါတယ်။ဗီမာကြီးနဲ့ဆုံခဲ့စဉ်ကသူ့ကိုအစားအသောက်တွေတစ်မျိုးပြီးတစ်မျိုးချကျွေးခဲ့တာကိုစားခဲ့ကြောင်းလဲသမ္မတကပြန်ပြောင်းပြောပါတယ်။စက်တမလ10ရက်နေ့ကအသက်96နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ဗီမာကြီးအဲလစ်ဘက်ရဲ့ဇာပနာအတွေ့ကမ္ဘာခေါင်းဆောင်နေဗြိတိန်နိုင်ငံရောက်ရှိလာကြရမှာအမေရိကန်သမ္မတကတော့စနေနေ့နှောင်းပိုင်းမှာပဲရောက်ရှိခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ဝက်စ်မင်စတာခန်းမာမှာထားရှိတဲ့ဗီမာကြီးရဲ့ရုပ်အလောင်းကိုလည်းသမ္မတဘိုက်ဒန်နဲ့သမ္မတဂရော့တို့တွားရောက်ဂါရဝပြုခဲ့ကြပါတယ်ရှင်။